လေချောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုတွေကြောင့်ပြီးခဲ့တဲ့တပတ်လောက်ကပိတ်ထားခဲ့ရတဲ့မူဆယ်လာရှိုမြို့ရှောင်လန်းကိုဒီနေ့ဒီဇင်ဘာလ19ရက်နေ့မှာပြန်ဖွင့်ပေးထားကြောင်းစစ်ရှောင်ကူညီရေးအဖွဲ့အစည်းတချို့က VOA ကိုပြောပြပါတယ်။ဒီနေ့မနေ့မှာခီးတဲ့နဲ့စားတောက်ကုန်တင်ထားတဲ့အိမ်စည်းကားငယ်ပေါင်းရာနဲ့ချီပြီးတော့မူဆယ်ကနေလာရှိုမြို့ကိုသွားနေကြောင်းစစ်ဘေးရှောင်ကူညီရေးအဖွဲ့တခုက VOA ကိုပြောပါတယ်။
ဒီနေ့တော့ဖွင့်ပေးလိုက်အလုံးဝပိတ်ထားတာခုတော့ဒီနေ့တော့နည်းနည်းချင်းနေကောင်းတယ်ဗျဖွင့်ပေးလိုက်တော်တော်ကိုများလာဗျစီးပေါင်းရာနဲ့ချီဒီမိုးရွာရင်တော့ဘယ်လိုလဲမိုးမရွာတဲ့ခါကျရင်တော့အဆင်ပြေပါတယ်သူကဒီကာသမားတွေကလည်းဘယ်လိုပြောလဲဆိုတော့ဖွင့်မရက်ကိုစောင့်ပြီးတော့အဲ့မှာအငတ်ခံပြီးတော့ဒုက္ခခံပြီးတော့မှသွားစောင့်နေကြတာပေါ့
မူဆယ်လာရှိုမန္တလေးပြည်ထောင်စုလမ်းကတော့ရှမ်းမြောက်စစ်ပွဲတွေပြင်းထန်လာနေတဲ့အောက်တိုဘာလကုန်ကစပြီးပြစီသွားတာကြောင့်ရင်ွေသွားလာလို့မရသေးပါဘူးမူဆယ်မြို့ကနေနန်ခမ်းမြို့အဲ့ဒီနောက်မုံဝီးမန်တုံနမ်းမတူမြို့တွေကိုကိုယ်ပတ်ဝင်ပြီးမှလာရှိုးမြို့ကိုသွားလို့ရတာဖြစ်ပါတယ်ဒီမြို့ရှောင်းလန်းကိုယာယီပြန်ဖွင့်ပေးတဲ့သဘောမျိုးဖြစ်နိုင်ပြီးအခြေအနေကတော့စိတ်မချရသေးကြောင်းစစ်ရှောင်းကူညီအဖွဲ့ကပြောပါတယ
်ရက်ကန့်နဲ့ပေါ့ဗျာတပတ်တော်၎င်း၃ရက်ဖွင့်ပေးမယ်တော့၎င်း၂ရက်တော့၎င်း၁ရက်တော့၎င်းအဲ့လိုမျိုးဖွင့်ပေးမယ်ဆိုရင်တော့ကျွန်တော်တို့ပရိုက်လိုက်လည်းဘယ်လိုပြောမလဲကူညီရတယ်ကောင်းတာပေါ့ဗျာကျွန်တော်လည်းစွန့်ပြီးသွားရတာဆိုတော့အဲ့လိုကြီးလုံးလုံးပိတ်ထားတဲ့ခါကျတော့ခြံထဲမှာပိတ်နေရလို့ရှိမယ်ဒါရရရလို့ရှိမယ်မဖျားမလားရှိမယ်မွေးလူလာလို့ရှိမယ်ဒါမျိုးတွေကြတော့ကျွန်တော်မလို့အားလားတဲ့အားတက်ပြီးဆုံဆုံသွားနိုင်တာပေါ့ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီရဲ့အမာခံဗျူဟာကုန်းတွေပြင်းပြင်းထန်ထန်တိုက်ခိုက်သိမ်းယူခံရတာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်အများစုဟာလေကြောင်းပစ်မှတ်တွေဖြစ်လာကြပါတယ်ဒီနေ့ဆိုရင်မူဆယ်တုံခန်းနဲ့တရား၅မိုင်တဝဲကိုလေရင်နဲ့ဘုံကျဲချနေကြောင်းဒေသခံပရာဟိတာတချို့က VOA ကိုပြောပါတယ်အစစအရာရာတရုတ်ဘက်ကနေဝယ်ယူနေရတာကြောင့်မူဆယ်နဲ့လာရှိုးမြို့တွေမှာအစမတန်ဈေးတွေကြီးနေကြောင်းလည်းပြောပါတယ်မိသွေးတစ်အိတ်ကိုမြန်မာကျပ်ငွေ9000နီးပါးရှိပြီးအလုံး30ပါတဲ့ကျပ်ဥတကတ်ကိုကျပ်1000ကျော်သွားပြီဖြစ်ပြီးလက်လုတ်လက်စားတွေအခက်ကြုံနေရတယ်လို့မူဆယ်ဒေသခံတဦးကအခုလိုပြောပါတယ
်ကျွန်တော်တို့မူဆယ်မှာတော့ဈာတ်တော်ကောင်ကလည်းဒီကတော့အော်ပြန်နေတယ်လက်လုံးလက်စားသမားတွေတော်တော်အများကြီးခက်ခဲတာပေါ့ဟိုတော့တရုတ်ကတော့ဝင်ပေးပါတယ်ဒီအတီးနံနေပေါ့အစုံပေါ့ဈေးကြီးတာလေးပဲရှိတာပ
ါမူဆယ်လာရှိုးမန္တလေးပြည်ထောင်စုလမ်းမကြီးကတော့ရှမ်းမြောက်စစ်ပွဲတွေပြင်းထန်လာနေတဲ့အော်တိုဘာလကုန်နောက်ပိုင်းကစပြီးသွားလာလို့မရသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းမှာအပြစ်ခတ်ရပ်ဆဲထားဖို့တရုတ်အစိုးရကကြားဝင်ညှိနှိုင်းပေးထားပေမဲ့တိုက်ပွဲတွေကဇက်တိုက်ရှိနေတာပါတအောင်းလွမြောက်ရေးတပ်မတော် TNL ကတော့မနေ့ကတနင်္လာနေ့ညပိုင်းမှာနန်းခမ်းမြို့ကစစ်ကောင်စီရဲ့အထိုင်စခန်းတစ်ခုကိုသိမ်းပိုက်နိုင်လိုက်ပြီလို့ထုတ်ပြန်ကြေညာထားပါတယ်စစ်ရှောင်တွေကတော့မူဆယ်မြို့ပေါ်ကိုအလုံးအင်းနဲ့ရောက်ရှိနေပြီးအရေးပေါ်အကူအညီတွေကတော့လိုအပ်နေစေဖြစ်ပါတယ်ခင်ဗျာ